ရင်းချက်မျိုးနဲ့16မိုင်ဝေးတဲ့ပြားကြီးရွာစတင်ကြောင်းမှာတက်ဆွေးနေတဲ့မြန်မာစစ်တပ်နဲ့ဒေသခံကာကွယ်တပ်ဖွဲ့တွေနိုဝင်ဘာလ7ရက်နေ့လယ်ပိုင်းကတနအိနီးပါတိုက်ပွဲဖြစ်ပွားခဲ့ပါတယ်။နိုဝင်ဘာ6ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်40လောက်ပြားကြီးရွာကိုရောက်ရှိတက်ဆွေးနေခဲ့ပြီး2ရက်အကြာမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်တပ်ဖွဲ့ကတာဝန်ရှိသူကအခုလိုပြောပါတယ်။
ကျင်းထန်လေကကျွန်တော်တို့ဟိုပေါ့၃နိုင်ဒီတဲ့ကတော့ဟိုဝင်ဟိုပေါ့ဝင်စီးတဲ့ဝင်လို့လောက်တာပေါ့နော်တနိုင်ရောက်တော့တိုက်ပွဲဖြစ်ရင်ကြာပါသင်္ဟာကဟို40လောက်ရှိတယ်ကျွန်တော်တို့ဘက်ကတော့လောကထိခိုက်မရှိပြအားလုံးရန်ဆုံနိုင်ရတယ
်ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားတာမရှိသေးပါဘူးတိုက်ပွဲဖြစ်ပွားပြီးနောက်အင်ဂျီတထောင်ကျော်ရှိတဲ့ပြားကြီးရွာတွေကနေအိမ်တွေကိုစစ်တပ်ကမီးရှို့တဲ့အတွက်နေအိမ်40ထက်မနည်းမီးလောင်ကျွမ်းခဲ့တယ်လို့ရွာသားတွေကပြောပါတယ်တိုက်ပွဲတွေကြောင့်ကြေးရသား3000လောက်ဘေးလွတ်ရာထွက်ပြေးနေကြရတဲ့အတွက်အိမ်ဘလောက်မီးလောင်သွားတယ်ဆိုတာကိုတော့အတိအကျမသိရနိုင်သေးပါဘူး။နိုဝင်ဘာလ9ရက်တောက်ကြနေမနက်ပိုင်းမှာကြေးရတွေပြန်သွားတဲ့အသက်36နှစ်အရွယ်ကြေးရသားသူကိုစစ်တပ်ကပြစ်ခတ်လို့တေဆုံးသွားတယ်လို့ပြားကြေးရသားသူကအခုလိုပြောပြပါတယ်
။ကြွားထဲမှာတရားမှမကြံတော့ဘူးညာဟုတ်ပါတော့။သူကကြွားထဲမှာပြည့်တယ်လို့ဆိုရင်ဘလို့တူပြီးလူတွေကိုဆုံးလိုက်ပြီ။ဘယ်ကကျောင်းကသူလင်းသွားကိုပြန်ကောက်ပါဗျ။ပြန်ကောက်ပြီးတော့အရန်ကောက်တဲ့ချိန်ကလဲကောက်နေတဲ့ချိန်ကိုတနက်နေ့အခုလိုက်ပြီးတော့အဲဒီကောင်လေးတယောက်ကတော့အခုနက်ကပဲစုံးနေပါလိမ့်။ကျောင်းကခုကျရင်ဟိုကဟိုကတော့ရှိရလူကြီးက3000ကျော်လောက်တော့ရှိရအောင်။ကျောင်းကအခုဒီကောင်လေးတိုးရတယ်မှန်းနေရလူကနေကြပြီးအခုသူလုံးလုံးနေတော့ရွာလေးကတော့တယောက်မှမရှိဘူး။အကုန်လုံးကဟိုလူကြီးကြီးတချို့ဆိုရင်တခြားမျိုးတွေကရောက်ကုန်ကြပြီ။
အရင်ကလည်းပြားကြီးရွာကိုမြန်မာစစ်တပ်ဟာမကြခဏဆိုသလိုလာရောက်တက်ဆွဲခဲ့ပေမဲ့တိုက်ပွဲဖြစ်ပွားတာမျိုးမရှိခဲ့ပါဘူး။တိုက်ပွဲဖြစ်ပွားပြီးနောက်မြန်မာစစ်တပ်ဟာအင်အားထပ်ဖြည့်ပြီးပြားကြီးရွာတွေမှာပဲဆက်ပြီးတက်ဆွဲနေတယ်လို့ဒေသခံတွေကပြောပါရယ်ခင်ဗျာ။